American ပြည်ထောင်စုက Ukraine ကိုနောက်ထပ်အကူအညီဒေါ်လာတန်း400ဘူးပေးရမှာဖြစ်ပြီးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးဖို့ရင်းနဲ့စစ်တင်နှံပေးတဲ့ကိစ္စတွေအပါအဝင်လုံခြုံရေးဆိုင်ရာအကူအညီပေးရေးဌာနချုပ်ကိုဂျာမနီနိုင်ငံမှာဖွင့်လှစ်သွားမယ်လို့ American Pentagon စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူ Sabrina Singh ကတောက်ချာနေမှာထုတ်ဖော်ပြောဆိုခဲ့ပါတယ်
The department is announcing approximately $400 million.
Ukraine ကိုကူညီထောက်ပံ့ရေးဌာန USAI အနေနဲ့ Ukraine ကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း400ဘိုးလောက်ပေးရသွားမှာပါလို့ Pentagon စစ်ဌာနချုပ်ဒုတိယပြောရေးဆိုခွင့်ရှိသူ Sabrina Singh ကပြောဆိုသွားတာပါ။ Russia ကိုခုခံတိုက်ခိုက်သွားနိုင်ဖို့ Ukraine ကိုပုံမိုခိုင်မြဲတဲ့ရေရှည်အကူအညီပေးနိုင်ရေးအတွက် Ukraine လုံခြုံရေးဆိုင်ရာအကူအညီပေးရေးအဖွဲ့ SAGU ကိုဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသတင်းတောက်ကိုသူကပြောဆိုခဲ့ပါတယ်ပေးရမယ့်အကူအညီတွေထဲမှာ Phoenix Ghost Drone ခေါ်အသေးစား Drone အစင်း 1100 အတွက်ကုန်ကြစည်းရိတ်တင်ကား55စင်းပြန်လည်ပြင်ဆင်ဖို့မြေကြောင်းသားဆက်လီအစင်း40စတာတွေပါဝင်မှာဖြစ်ပါတယ်စစ်လက်နဲ့ပစ္စည်းတွေဟာ Ukraine လုံခြုံရေးထောက်ပံ့မှုအဖွဲ့ကနေထုတ်လုပ်မှာဖြစ်တဲ့အတွက်အခုချက်ချင်းတော့ဒီပစ္စည်းတွေကို Ukraine ကိုပေးပို့နိုင်အောင်မဟုတ်သေးပါဘူးခင်ဗျာ